ယနေ့ဒီကိုယ်ရမြမိတ်ချင်းချင်းမိမိတို့ရဲ့ရှုတိပွားများနဲ့ဝိပဿနာအလုပ်ဘေးတရားများဤလမ်းညွှန်ရမယ်အချက်များကတော့တစ္ဆာနဲ့ဆက်ဆက်တဲ့အလုပ်ဘေးတရားပဲဖြစ်ပါတယ်မိမိတို့ရဲ့ရှုတိပွားများလာတဲ့ ကမ္မထဝိပဿနာအလုပ်ဒီဖြစ်ချင်းတဲ့ချင်းတစ်ခုကိုမူတည်ပြီးတော့ပြောလာခြင်းပဲဖြစ်ပါတယ်။ပုံစံလည်းပဲဝိပဿနာဉာဏ်ကိုပြီးပြင်းပြင်းမရှိကြသေးတဲ့ပုဂ္ဂိုလ်ကြီးကြတော့သမာဓိကိုရှိဥ်စွာဝင်နေသည့်ထွက်နေသည့်ဆိုပြီးတော့မှတည်တဲ့သဘောလေးကိုအကက်ခတ်ခတ်ပြီးတော့မှရှုပွားလာဖြစ်ပါတယ်။ အဲ့ဒီထက်ပိုပြီးတော့မှတဆင့်တက်ပြီးတော့မှရှုတိပွားများတတ်တဲ့ပုဂ္ဂိုလ်ကြီးကြတော့မိမိတို့ရဲ့ခန္ဓာကယုတ်တရားလေးတွေရဲ့ခေါ်ပြပုံကိုရှုတိပွားများလာဖြစ်ပါတယ်။ယုတ်တရားလေးတွေရဲ့ဖြစ်ပေါ်လာပုံပြည့်စုံသောပုံကိုအကြောင်းခံပြီးတော့မှခန္ဓာဝိညာဉ်စိတ်လေးတွေကိုပြတ်ပြတ်သွားတဲ့အရာလေးတွေကိုရှုတိရတာဖြစ်တယ်။ လူရှုတိပွားများအားထုတ်တဲ့အချိန်ခါမှာရှုခါစအချိန်ခါကာလမှာတော့ဖြစ်တဲ့သဘောဖြစ်တဲ့သဘောဖြစ်တဲ့သဘောလေးကိုပဲအဓိကရှုတိပွားများနိုင်ပါသေးတယ်ပြတ်တဲ့သဘောကိုမမြင်နိုင်သေးပါဘူးရှုတိလို့ပွားများလို့များအတော့အတန်ဖြစ်မြောက်လာပြီဆိုတဲ့အချိန်ခါမှာဖြစ်ချင်းပြည့်ချင်း ရှင်းရှင်းလင်းလင်းသိမြင်လာနိုင်ပါတယ်။ဝိပဿနာဉာဏ်တွေကနေပြီးတော့မှအလောက်အလွန်ရှင်းသန်လာပြီးဆိုရင်တော့ဉာဏ်တွေကတက်တက်တက်တက်ချက်ချက်မြက်မြက်ဖြစ်လာတဲ့အချိန်မှာအပြက်အပြက်အပြက်အပြက်ဆိုတဲ့သဘောကိုပဲရှုတိပွားပါတော့တယ်။အဲဒီအချိန်ကကြမှာဒီဖြစ်ချင်းဖြစ်ချင်းသဘောကိုပဲမိမိတို့ရဲ့ဉာဏ်မီတဲ့အတိုင်းအနှိမ့်စာလို့လည်းပြောခဲ့တယ်။အနတ္တလို့လည်းပဲဆုခဲ့ပါတယ်။တခါတရံကြ ဖြစ်ပါတယ်သို့တော်လည်းပဲမိမိတို့ရဲ့ဉာဏ်ရဲ့အနည်းအမြတ်အတက်အကျန်နဲ့ဆက်ဆံပြီးတော့ဉာဏ်နည်းနေသေးတယ်ဆိုရင်နေစာလက္ခဏာပဲမြင်မှသိပထမရှိဘူးဇောရုပ်ဘူးရှိတဲ့ပုဂ္ဂိုလ်နာကျင်ကြိတ်ခဲ့တဲ့အခဲကြီးကိုဒုက္ခလို့ပြီးတော့ရှုတည်ရတာဖြစ်တယ်။အဲဒီထက်ကနေပြီးတော့မှဖြစ်ပေါ်လာတဲ့အခဲဒုက္ခလေးတွေကိုကြည်ရင်ကြည်ရင်ကနေပြီးတော့ဝေးဝေးတခါဆုံးသွားတာ။နေစာဆိုပြီးအစပေါ်လာတာတွေ့သိရပါလေ။အဲဒီမမြဲခြင်းဆိုတဲ့အနေစာသဘောဟာအခုပေါ်လာပြီးတဲ့နောက်ရှုတည်ရင်ရှုတည်ရင်ရှုတည်ရင်ရှုတည်ရင်ကနေပျောက်ပြတ်သွားတဲ့အချိန်အော်မရှိတော့ပါလား။ယုတ်တရားကိုရှုတည်တဲ့ပုဂ္ဂိုလ်ဟာဝေဝေးမှတစ်ခါနေစာလက္ခဏာကိုထင်မြင်လာနိုင်ပါလေ။အလိုရှုတည်ပွားများရင်ကနေပြီးတော့တစ်ချိန်ချင်းညနေရင်လာတဲ့အချိန်ကကြတော့ဖြစ်လိုက်ပြဲလိုက်ဖြစ်လိုက်ပြဲလိုက်ချူချူပုဂ္ဂိုလ်တွေဆိုရင်လည်းပဲရင်ထဲမှာရိုက်ရိုက်ရိုက်ဖြစ်လိုက်ပြဲလိုက်ဖြစ်လိုက်ပြဲလိုက်အမြဲတဲ့အိဋ္ဌသဘောတွေကိုရှုတည်နိုင်လာတာဖြစ်ပါလေ။ချူချူပုဂ္ဂိုလ်တွေကြတော့လည်းပဲအဲ့ဒီထက်ဉာဏ်ထက်တဲ့ပုဂ္ဂိုလ်တွေကတည်ပြဲတည်ပြဲတည်ပြဲပြီလို့ရှုတည်နေ။ရှုတည်နေတဲ့အချိန်မှာအလွန်ထက်တဲ့ပုဂ္ဂိုလ်တွေကြတော့အဲ့ဒီမှာအကြောင်းမှအကြောင်းနဲ့အကျိုးပါတင်ရှိပြီးရှုတည်နိုင်နေတဲ့အချိန်ကကြတော့ဖြစ်ချင်းပြချင်းဆိုတဲ့သဘောလေးဟာတထထဲတထထဲခုကြည့်ခုဘောခုကြည့်ခုမရှိတော့တဲ့သဘောလေးတိကျတိပြလို့ရှုတည်နေနိုင်တဲ့အနေထားကြတော့အဲ့ဒါဟာမြတ်တော်ပြေရှင်းလာခဲ့ပါသည် အဲ့ဒါလိုရှုစရာလေးတွေကတော့ခန္ဓာမှာအစဉ်ထဝရဟာပေါ်ပြနေတာပါပဲတဘောဝအတိုင်းပဂတိအရှိသဘောဟာခန္ဓာတစ်ခုလုံးပဲနေရာပဲကြည့်ကြည့်ဘာအရာကိုပဲမြင်မြင်ဘလို့ဟာပဲစိတ်ကူးထဲမှာထင်ထင်ထင်လာတဲ့မြင်လာတဲ့အရာအလုံးကြီးဖြစ်ပြတဘောတသက်ပါပဲသူတို့လည်းပဲဉာဏ်ကနေပြီးတော့အလုံးအနေအတ္တအချအနေအမြင်လေးကွာတဲ့အတွက်ကြောင့်မရှင်းတာရှင်းရှင်းလင်းလင်းမသိနိုင်တဲ့အခါကျတော့အဲ့ဒီမှာဖြစ်ချင်းပြစ်ချင်းကိုခွင်းခွင်းကွက်ကွက်မသိနိုင်ပါဘူးဒီလိုနဲ့ဉာဏ်လေးတွေရှုကြည့်ရှုကြည့်ရှုကြည့်ဖန်များလိုက်တော့ရှင်းရှင်းလာဖြစ်ပါရှင်းရှင်းပြီးတော့မှဉာဏ်ရှင်းလာပြီဆိုတဲ့အချက်ကကျတော့ယုံသဘောနာမ်သဘောတွေကနေပြီးတော့မှရှုသိရင်ပွားများရင်ကနေနာမ်သဘောကိုရှုသိနေတဲ့ပုဂ္ဂိုလ်ဟာနာအကြောင်းနဲ့ယုတ်အကျိုးယုတ်အကြောင်းနာအကျိုးဒီလိုနားလည်လာနေပါအဲ့လိုအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့နားလည်လာတဲ့အချိန်ကကြတော့ချက်ချင်းပြက်ချင်းကိုရှင်းရှင်းသိအဲ့ဒီအချိန်ကကြတော့ဖြစ်ချင်းပြက်ချင်းဒီဖြစ်ချင်းပြက်ချင်းရလို့ယူယူမဟုတ်တော့ပါတစ္ဆာညာထင်လာတဲ့အချိန်ကကြတော့ဖြစ်တာဟာမွေးတာပါပဲပြက်တာဟာတေးတာပါပဲဘဝတစ်ခုလုံးကြီးချုပ်ပြီးတော့ကြည့်လိုက်တဲ့အချိန်မှာတစ္ဆာညာနဲ့ကြည့်လိုက်တဲ့အခါမွေးချင်းနဲ့တေးချင်းဆိုတဲ့နှမျိုးပဲရှိတဲ့ယောဂီတို့ဘဝရဲ့မူရင်းဟဒါပါပဲဒါမှအခြားတစ်ပါးဘာမှမရှိပါဘူးမွေးချင်းနဲ့တည်ချင်းဆိုတာအကောင်းမဟုတ်ပါဘူးချမ်းသာမဟုတ်ပါဘူးနှစ်သက်ရှာမဟုတ်ပါဘူးဆင်းရဲသက်သက်ဖြစ်လို့ဒုက္ခလို့ခေါ်ဤသဘောဟာပဂတိအရှိတိုင်းဘယ်သူမှလောက်ထားတာမဟုတ်ဘဲနဲ့ဘဝခန္ဓာထဲမှာအကြောင်းကျိုးဆင်ဆက်ပြီးတော့မှဖြစ်ပေါ်နေတဲ့အရာဖြစ်ချင်းတောင်းသဘောဟာဓမ္မဖြစ်လို့အမှန်ဖြစ်ပါလေအဲဒါဆိုရင်ဆင်းရဲခြင်းရဲ့အမှန်တဘောကိုဒုက္ခသစ္စာလို့ခေါ်ပါလေ။အဲ့တော့ဒုက္ခသစ္စာဆိုတာအချိန်တိုင်းမှာသိခွင့်ရတဲ့အရာမျိုးမဟုတ်ပါဘူး။စာဖတ်ရုံနဲ့လက်သိနိုင်တဲ့အရာမဟုတ်ပါဘူး။တရားနာရုံနဲ့ပြီးတဲ့အရာလည်းမဟုတ်ပါဘူး။ခန္ဓာရဲ့ဖြစ်ချင်းပြည့်ချင်းကိုရှုသိလို့ဉာဏ်ရင်းလာတဲ့အချိန်ကကြမှာအကြောင်းနဲ့အကျိုးကိုသိရှိပြီးရှုနေတဲ့ဆွမ်းအားရှိပြီးဆိုတဲ့အချိန်ကကျမှဖြစ်ပြဲဆိုတဲ့သဘောလေးဟာမွေးလိုက်သေးလေဒီလိုဖြစ်နေတာလေးတွေသိနိုင်ပါလေယောဂီတို့တနည်းဆက်ဆက်ပတ်သက်ပြီးတော့မိမိတို့ရဲ့အပင်ပိဒလောကကြီးထဲမှာတစ်ခါတရားကြတော့ကဲခတ်ကြည့်ရပါတယ်မျက်စိလုံးနဲ့နင်းလို့ရတဲ့အရာလေးမြင့်နဲ့မျက်စိနဲ့ပဂတိမျက်စိနဲ့မြင်လို့ရတဲ့အရာလေးတွေကိုမျက်စိဖွင့်ပြီးတော့ကြည့်လိုက်တဲ့အချိန်ကကာလမှာပေါင်းခြင်းမှာရှိတဲ့အာယုံပုံလေးတွေဟာမျက်လုံးအကြည့်ပုံမှာလာရောက်ပြီးတော့မှတိုက်ခိုက်တဲ့အချိန်ကကြတော့မြင်စိတ်ဆိုတာဖြစ်ပေါ်လာပါလေအာယုံနဲ့မျက်စိအကြည့်လို့ဆိုရတဲ့အာယုံနဲ့တွာတာနှစ်ခုတိုက်ဆိုင်တဲ့အချိန်ခါကြတော့လူကိုမြင်တဲ့အချိန်မှာလူအသိဖြစ်နေပါတယ်မြင်စရာအာယုံလေးတွေကအများကြီးဒါပေမဲ့တစ်ပြိမ်နဲ့အသိမြင်တာမဟုတ်ပါဘူးလူကိုမြင်တဲ့အချိန်မှာလူကိုမြင်တဲ့အသိဖြစ်နေပါတယ်ဒါပေမဲ့လို့အဲ့ဒီလူကိုမြင်ပြီးတဲ့နောက်နှွားကိုမြင်တဲ့အချိန်ခါကြတော့နှွားကိုမြင်တဲ့အသိလေးကြောင်းသွားပါလူကိုမြင်တဲ့အသည့်လေးတွေဟာသိသွားပါပြီ။မှာကိုမြင်တဲ့အသည့်ကြောင်းသွား။တခါအိမ်ရဲ့ဥတွေကိုမြင်တဲ့အသည့်ဖြစ်လာပြီ။နောက်ပြီးတော့မှအဲ့ဒီအချိန်မှာနှွားတွေကိုမြင်တဲ့အသည့်လေးတွေကြောက်ပေါက်တက်ပါပြီ။လမ်းကိုကြည့်လိုက်တယ်လမ်းလမ်းနဲ့မျက်လုံးအကြည့်တဲ့နေတဲ့အချိန်မှာလမ်းရဲ့အသည့်ဆိုပြီးဖြစ်လာပါလေ။ပညာမရှင်သေးလို့ဩသို့တော်လည်းဒီလိုကနေစတာပါပဲ။အဲ့တော့အဲ့ဒီအသည့်လေးတွေကိုပြန်လဲပြီးတော့အကက်ခတ်ကြည့်လိုက်တဲ့အခါကျတော့အာယုံတစ်ခုကြောင်းသွားတယ်ကြောင်းသွားတယ်အသည့်လေးတွေဟာလည်းတစ်ခုပြီးတစ်ခုသေလိုက်မွေးလိုက်ဒီလိုဖြစ်နေပါလေတည်တည်ချချာလေးအကက်ခတ်ပြီးကြည့်လိုက်ပါအာယုံတစ်ခုသည်အသည့်တစ်ခုပါပဲ အာယုံကနေပြီးတော့မျက်လုံးနဲ့တည့်နေတဲ့အချိန်မှာဘောနေပြီမဲ့မျက်လုံးကနေဟိုဘက်လေးနဲ့လေးရွှေ့လိုက်ဒီနဲ့တပြိုင်နက်တည်းစောစောကအတိမဟုတ်တော့ပါဘူးနောက်မှပေါ်လာတဲ့အတိဖြစ်ပါတယ်စောစောကတည်တဲ့အတိလေးတွေဟာမြင်တိလေးတွေဟာအဲ့ဒါဟာတေကြည်ပြည့်စည်သွားခဲ့ပါပြီတလူဆိုလို့ရှိရင်အာယုံနဲ့မျက်စိအကြည့်တို့ကနေပြီးတိတ်ခါမှဖြစ်ပေါ်လာတဲ့ထိုအတိဟာအာယုံနဲ့မျက်စိအကြည့်နှစ်ခုမတည့်လိုက်ဒီနဲ့တပြိုင်နက်တည်းကြောက်ခွဲသွားခဲ့ပါပြီ။ယောဂီတို့ပေတိဆချအကဲခါပြီးတော့လောကမှာခုဒီနေ့တုန်းကပြောခဲ့တယ်လို့မျက်စိနဲ့မြင်စရာတွေဟာလောကကြီးထဲမှာအများကြီးရှိတယ်။အဲ့ဒီအများကြီးဖြစ်တဲ့အာယုံသေးချာလေးကြည့်ကြည့်လိုက်ပါ။အာယုံနဲ့မျက်လုံးနဲ့တည့်တည့်နေတဲ့အရာကိုပဲသိပါလေ။အာယုံနဲ့မျက်လုံးမတည့်တဲ့အချိန်မှာအာယုံတစ်ခုကြောင်းတဲ့အတိတစ်ခုကြောင်းကြောင်းသွားခဲ့ပါလေ။အဲ့လိုကြောင်းသွားတာဟာအတိလေးတွေတစ်ခုပြီးတစ်ခုဖေနေတာပါပဲ။ထိုနည်းတူသောပါပဲယောဂီတို့။အပအာယုံနဲ့နာအကြီးလို့ဆိုရတဲ့ထိုနှစ်ခုပေါင်းစုံထိခိုက်လိုက်တဲ့အချိန်ခါမှာအပအာယုံဆိုတာဟာလည်းအများကြီးပါပဲ။ဒီသံကသံယထသံနွားသံကျွဲသံဆက်သံတချင်းဆိုသံကိုသံရည်သံဆိုတဲ့အပံလေးတွေရဲ့အာယုံဟာနာအကြည်လာရိတ်ခါတဲ့အချိန်ကကြတော့အပံတစ်ခုပေါ်ရင်အတိတစ်ခုဇာတိတစ်ခုပေါ်တာပါပဲဇာတိလေးတွေပျော့ပျော့သွားတဲ့အချိန်ခါမှာချရတဲ့အာယုံလေးတွေချရစရာအာယုံလေးလို့ဆိုရတယ်အပအာယုံကပြက်ပြက်သွားတဲ့အချိန်မှာချတဲ့လေးတွေဟာလည်းပြက်ပြက်သွားတာပါပဲအဲ့ဒီပြက်ပြက်သွားတဲ့သဘောတွေဟာတေတေသွားတာလို့ဆိုတာပါပဲစဉ်စီဧကအမအဖြစ်ခန္ဓာမှာရှိနေတဲ့သဘောဟာဖြစ်ချင်းဖြစ်ချင်းပါလေတပိမဲ့လို့ဉာဏ်ရင်လာတဲ့အချိန်ဖြစ်ချင်းပြချင်းတင်တည်တော့တာမဟုတ်ပါဘူး။မွေးချင်းနဲ့တည်ချင်းတစ်ခုဟာဖြစ်ပေါ်ပြီးတော့ပျောက်သွားလိုက်မွေးပြီးတည်သွားလိုက်ဒီလိုပဲတည်လာခဲ့ပါလေ။ယောဂီတို့ပအာယုံကိုအခုမိဆက်တန်လေးတွေတိတ်နဲ့တိတ်နဲ့အဲ့ဒါလို့စတိတ်အပန်လေးတွေပေါ်ပေါ်နေတာအတိလေးတွေကမွေးလိုက်ဒေးလိုက်မွေးလိုက်နဲ့ဆင်းဆက်နေပါလေ။စကားပြောတဲ့လေးတွေကတလုံးပြောက်သွားလိုက်အထက်ကအတိတခုပေါ်လာလိုက်ပြောက်သွားလိုက်နောက်ထပ်စကားလုံးကတခုပေါ်လာလိုက်အတိလေးတွေကလည်းတခုပေါ်ပြီးတခုပြောက်လိုက်တလုံးဆိုတဲ့အချိန်ကကြတော့ကြားတဲ့စိတ်ကလည်းပဲမွေးလိုက်ပြီးလိုက်ပဲပေါ်ဒါဆိုရင်စိတ်ဆိုတာဟာတန်တိအစဉ်နဲ့ဆဲနေတဲ့အရာမဟုတ်ပါဘူးပြတ်တော့နဲ့ရစီစီလင်းလေးလို့အဲ့ဒါလို့စတိတ်ဖြစ်ပေါ်ပြောင်းလဲနေစက္ကန့်နဲ့အမျှအောင်ပြက်လိုက်ဒေဖြစ်လိုက်ဒီလိုဖြစ်နေတယ်ဆိုတာအာယုံကိုကြက်ခတ်တော့အဖြစ်အတိတွေပြက်ပြက်သွားတာကိုတတ်သေးနေခြင်းပဲလို့နားလည်ရမှာဖြစ်တယ်ယောဂီတို့နောက်ထပ်နှောင်းအနှံ့လဲထူနေဒူးစားပဲစားတဲ့ရှားပေါ်မှာအရသာလေးတင်လိုက်တဲ့အချိန်မှာအရသာတွေလည်းပဲခြိုးရခြင်းနဲ့ငမ်းမဲစတဲ့ခါတဲ့ဖန်နေတူးတယ်ဆိုတဲ့အရသာတွေဟာအများကြီးပါပဲအဲ့ဒီအများကြီးအရသာဟာတစ်ခုပြီးတစ်ခုတစ်ခုရှားပေါ်မှာအဲ့ဒီမှာထိခိုက်လိုက်သလိုစားစိတ်ဟာလည်းပဲအဲ့ဒီမှာငမ်းတဲ့စိတ်တွေပျောက်သွားတယ်ခါတဲ့စိတ်တွေပေါ်လာတယ်ခြိုးတဲ့စိတ်တွေပျောက်သွားတယ်ဖန်တဲ့စိတ်တွေပေါ်လာရဲ့အဆက်ရှိသည့်အခင်ထိနေတဲ့အချိန်မှာတိနေတဲ့ဟာတိတဲ့ဆိုကြတဲ့ကရှေ့ကပြက်ပြက်ပြီးမှနောက်ကအတိပေါ်လာရတာတိကြလေးတဲ့ခါပြီးတော့စတဲ့အချိန်မှာလည်းပဲဝိပဿနာရှုလို့ရပါတယ်အဲ့ဒီအချိန်မှာဒီထဲမှာဖြစ်ပေါ်နေတဲ့ထိုဖြစ်လာတဲ့စိတ်လေးတွေဟာစစိတ်လေးတွေဟာမွေ့မွေ့နေတာပဲပေါ်ပြက်ပြက်သွားတဲ့အရာလေးတွေဟာတည်သွားတာပဲပေါ့ဒါဆိုရင်စားစိတ်ထဲမှာလည်းပဲဒုက္ခဆိုတာရှာလို့မရဘူးဖြစ်ချင်းပြက်ချင်းဖြစ်တဲ့အတွက်ကြောင့်မွေးချင်းတည်ချင်းနှစ်ခုတည်ရှင်းရတဲ့ဖြစ်ချင်းကြောင့်ဒ ုက္ခဤပါတကားလို့ထင်မြင်လာတဲ့အချိန်ကကြတော့ဘဝကိုညီငွေလာပါလေစားရမှာကူကလုံမွန်လေးတဲ့အနေထားရောက်အော်ဘဝဒီနေစင်းနဲ့အမြဲကြွေးမွေးဆောင်ရှောက်နေရတဲ့ဘဝဤပါလားမွေးကစားအချိန်ကကာလကစားပြီးတော့မှတရက်လဲမဟုတ်နှစ်ရက်လဲမဟုတ်တစ်နှစ်လဲမဟုတ်နှစ်နှစ်လဲမဟုတ်နေ့စဉ်နဲ့နေ့တိုင်းတနေ့ကို၃ကြိမ်၃ကြိမ်၃ကြိမ်နဲ့အနည်းဆုံးစတော့ပြီးတော့ကျွေးမွေးဆောင်ရှောက်ရတယ်ဒီခန္ဓာကြီးဟာကျွေးမွေးဆောင်ရှောက်ရင်းနဲ့ပူပူကောင်းလာသလားဆိုပြီးတော့ပူပူပြီးတော့မှရိမ်ကြိမ်ပြီးတော့မှရှင်ရောလာတဲ့အနေထားအိုမင်းလာတဲ့အနေထားကိုရောက်ခဲ့တာကျွေးသလောက်လဲခကြီးမရောက်တဲ့အပြင်ပူပြီးတော့ဆူဆူသွားပါပေါ့လားအကြေးရအဲ့လိုဖြစ်နေလို့မကြွေးပြင်လည်းပဲကြွေးပြင်ကြွေးပြင်မကြွေးပြင်မြန်မြန်တုတ်တန်သွားမယ်လို့ဆိုမဆိုတော့လဲဆိုနေတယ်လို့စိတ်ထဲမှာထင်လာရပါတယ်ယောဂီတို့မကြွေးပြင်မြန်မြန်သိမယ်ကြွေးပြတဲ့အချိန်ကကြတော့နေနေသိမယ်ဆိုပေမဲ့အခုလက်ရှိကြည့်နေတဲ့အချိန်ကကြတော့မွေးလိုက်သေးလက်ကိုကြည့်ပြီးတော့ဩလက်ဆက်သတ်တော့အတွင်းထဲကစားတဲ့စိတ်လေးတောင်မှပေါ်လိုက်ပြောက်လိုက်မွေးလိုက်သေးလိမ့်ပါလားဘဝရဲ့ရှင်သန်နေမှုအနေအထားဟာလက်ဆက်သက်တော့မွေးခြင်းနဲ့ပြေခြင်းနဲ့ဆင်ဆက်နေတဲ့အရာကြီးပါလားဆိုင်မဲ့လို့ညီငွေတဲ့စိတ်ကြီးပေါ်လာပါလေယောဂီတို့ခပြန်ကြတော့လေခန္ဓာကိုယ်ပေါ်မှာထိပြီးတော့မှအောက်ကချမ်းခင်းလေးတွေခန္ဓာဘောကဝိတ်ဖြီးပြီးတော့မှကြားထဲမှာခန္ဓာကိုယ်အကြည့်နဲ့ထိတွေ့เสียအာယုံလေးတွေထိခိုက်ထိခိုက်လိုက်ရင်ပဲဖြစ်ဖြစ်အတွင်းထဲကရုပ်တရားတွေအချင်းချင်းထိခိုက်လိုက်ရင်ပဲဖြစ်ဖြစ်ပထဝီတေဇောဝါယောဆိုတဲ့ဓာတ်ကြီး၃ပါးကနေပြီးတော့မှအဲ့ဒီမှာထိခိုက်ထိခိုက်လိုက်တဲ့အခါခါတရားကြတော့အာယုံလေးတွေကနေပြီးတော့အများကြီးဖြစ်ပါတယ်အာယုံလေးအများကြီးပါပဲထိเสียအာယုံလေးခါတရားကရရလေးတွေပေါ်လိုက်ရလိုက်ရန်လိုက်ကြိတ်လိုက်ခဲလိုက်တောင်းလိုက်တင်းလိုက်အောင်းလိုက်အင်းလိုက်ဆိုတဲ့ဟာတစ်ခုပြီးတစ်ခုသိနေပါတယ်ရရလေးတွေပေါ်လာတဲ့အချိန်ကကြတော့ရသည်စိတ်ဆိုတာဖြစ်ပေါ်လာရရလေးပျောက်သွားတဲ့အချိန်ရသည်စိတ်ဟာပျောက်သွားပါတယ်ပေါ်လာတဲ့အချိန်မွေးတာပဲပေါ်ပျောက်သွားတဲ့အချိန်သေးတာပဲပေါ်ယောဂီတို့မွေးတဲ့သေးတယ်ဆိုတာမိခင်ရဝမ်းတဲ့ထွက်လာတဲ့အချိန်မှာမွေးတာမဟုတ်ပါဘူးသုတ်သင်ကိုထမ်းဖို့ရမှသေးတာမဟုတ်ပါဘူးခုကတည်းကမွေးလိုက်သေးလည်းပဲဖြစ်နေတာပါပဲခန္ဓာကိုယ်ကနေပြီးတော့သေးသေးချာချာလေးဆူဆဲပြီးတော့ကြည့်လိုက်ပါကြိတ်လာရာတွေခဲလာရာတွေတောင်းလာရာတွေပြင်းလာရာတွေအောင်းလာရာတွေဆူလာရာလေးတစ်ခုပေါ်ပြီးတစ်ခုပြောက်တစ်ခုသီးပြီးတစ်ခုပြက်ယုတ်တရားကိုကြည့်လိုက်တော့လည်းပဲဒီတန့်ချင်းခန့်ခန့်ချင်းမြဲမြန်းချင်းတစ်ခုမှမရှိဘဲနဲ့အစ်စ်နဲ့အဟောင်းပြောင်းလဲနေတာကိုတွေ့ရပါလိမ့်မယ်။တင်းနဲ့အဟောင်းပြောင်းလဲနေတယ်ဆိုကြတဲ့ကပေါ်လာပြီးပျောက်သွားတဲ့သဘောပါပဲ။ပေါ်လာတယ်ဆိုတာဟာမွေးချင်းပါပဲပျောက်သွားတယ်ဆိုတာဟာသေချင်းပါပဲ။ဒါဆိုရင်ယုတ်တရားဟာလည်းမွေးလိုက်သေးလိုက်နန္တရားဟာလည်းပဲတီးလိုက်ပြက်လိုက်ဆိုရင်မွေးလိုက်သေးလိုက်မှတပါအချာပါမရှိပါဘူး။ဘာမှလည်းရချင်စရာမရှိပါဘူး။တေးသေးချာချာလေးဆုစိတ်ပြီးချီဘယ်အရာမှလည်းနှက်သက်စရာမရှိပါဘူး။ဘာမှလည်းပဲစကူးထဲမှာတိမ်ခါလို့ရတဲ့ပေးအရာနဲ့မှလည်းတင်ထားလို့ရတဲ့အရာမဟုတ်ပါဘူး။ဒီဒီကျကျကြည့်မယ်ဆိုရင်ငါလည်းမဟုတ်ငါဟာလည်းမဟုတ်ငါဥစ္စာလည်းမဟုတ်။အဲ့ဒီငါငါဟာငါဥစ္စာဆိုတာအခေါ်သက်သက်ပဲရှိပါလားတကယ်ကြတော့ခန္ဓာရဲ့ဖြစ်စဉ်တက်တော့မွေးလိုက်သေးလေဆိုတော့ဒီဟာမိမိအနေနဲ့ရထားလို့လည်းမရသဘောအတိုင်းဖြစ်ပေါ်နေတာဖြစ်လို့မဖြစ်ချင်းပဲနဲ့ဖြစ်နေရတဲ့အရာကြီးကအဲ့ဒါဘလို့လုပ်ပြီးချမ်းသာတယ်လို့ဆိုလို့ရမှာလဲတာဟာဆင်းရဲတဲ့တော်ဆင်းရဲတဲ့ဆိုလို့ရှိရင်ခန္ဓာကနေပြီးတော့ဆင်းရဲတဲ့ဆိုရင်ဒါဟာဒုက္ခပဲဆင်းရဲဆိုတာဟာဒုက္ခဘသူမှလောက်ထားတာမဟုတ်ဘဲနဲ့သဘောဓမ္မတွေသဘောအတိုင်းဖြစ်ပေါ်နေတာဖြစ်ချင်းကြောင့်အမှန်တရားပါပဲ အမှန်ဆိုရင်သစ္စာဒုက္ခသစ္စာဆိုတာမွေးခြင်းနဲ့တည်ခြင်းကိုသိတော့ရှင်းရင်တသက်ပဲဒုက္ခကြီးပဲခံနိုင်ရဲ့ဖြစ်ခြင်းနဲ့ပြည့်ခြင်းကိုဒုက္ခလို့ရှင်းရှင်းလင်းလင်းသိနေခြင်းဟာအဲ့ဒါဟာသစ္စာညံပါပဲယောဂီတို့သစ္စာညံဝင်လာပြီဆိုရင်ဘဝကိုဘလို့မှခင်တွယ်လို့လည်းမရတော့ဘူးနှစ်သက်လို့လည်းမရတော့ဘူးမက်တဲ့စရာလုံးဝမရှိပါဘူးယောဂီတို့ကိုယ်ခန္ဓာကိုကိုကြည့်ပါတွေ့တဲ့စရာလည်းလုံးဝမရှိပါဘယ်နေရာကြည့်ကြည့်ပေါ်လာလိုက်ပြောင်းလိုက်ဆိုတဲ့အခါကျတော့ဒုက္ခသက်သက်ပဲပေါ့ဒုက္ခသက်သက်အမှန်ဖြစ်လို့ဒုက္ခသစ္စာအဲ့ဒါကိုသိတာကတော့မိမိတို့အနေနဲ့အခဲလိုက်သိရင်အဲ့ဒါသစ္စာညာလို့ခေါ်ပါဖြစ်ခြင်းနဲ့ပြခြင်းကိုတထက်ထဲတထက်ထဲမိအောင်ကြည့်ကြည့်နိုင်လဲဆိုရင်ကိစ္စဉာဏ်ပဲဖြစ်ပါလေ။သစ္စာဉာဏ်ဒီအပေါင်းသဘောမျိုးအနေအချင်းသိပါလေ။ကိစ္စဉာဏ်ကတော့တိစိတ်ခွဲပြီးတော့သိပါလေ။ဒုက္ခကိုဒုက္ခရှိလို့ဒုက္ခသိနေတာဟာအဲ့ဒါဟာဒုက္ခသစ္စာဉာဏ်ပါပဲ။ခန္ဓာကနေပြီးတော့မှအဲ့ဒီမှာခန္ဓာကနေပြီးတော့မှဖြစ်လာတာလဲဒုက္ခပြက်လာတာလဲဒုက္ခပြက်သွားတာလဲဒုက္ခဖြစ်ဒုက္ခပြက်ဒုက္ခဆိုတဲ့ထူသဘောလေးတွေဟာဖြစ်ချင်းပြက်ချင်းဒုက္ခရဲ့သဘောသက်ပဲဆိုတဲ့ဟာခန္ဓာကဘာကိစ္စရှိသလဲဆိုရင်ဒုက္ခပြီးချင်းကိစ္စဟာဒုက္ခကိစ္စပဲယောဂီတို့စက်ခနဲ့မြက်ခနဲ့အောင်ခနဲ့အင်းခနဲ့တောင်းခနဲ့တင်းခနဲ့ဖြစ်တဲ့ယုတ်တရားတွေစေနဲ့အင်းအင်းလို့ပြီးနေတဲ့နန္တရားလေးတွေဟာပေါ်ပြီးပြောက်သွားတဲ့အချိန်အသေးစိတ်ခွဲခြားပြီးကြည့်ရှုံဏတို့ရဲ့ခန္ဓာသဘောသည်ဒုက္ခပေးခြင်းကိစ္စရှိပါသည်မိမိတို့အနေအချင်းအဲ့ဒီအဖို့ပေးချလေးကြည့်လိုက်တော့ကျုပ်ကုန်းစားဟာကျုပ်ချင်းရဲ့အောင်လုပ်တတ်တဲ့ကိစ္စရှိတယ်ဗျခင်ဗျားတို့သေချာကြည့်စမ်းခန္ဓာကနေပြီးတော့မပြောတော့လေပြောတကယ်ဆိုချုပ်သည်ဒုက္ခပေးခြင်းကိစ္စရှိတယ်ဆင်းရဲအောင်လုပ်ခြင်းကိစ္စရှိတယ်ချုပ်ကိစ္စဟာဒါပဲလို့ပေါ်ပြနေခန္ဓာကနေပေါ်ပြရတဲ့အတိုင်းဉာဏ်ကနေပြီးတော့လည်းပဲအဲ့ဒီဒုက္ခဆိုတဲ့အရာလေးတွေကိုသိချလေးကြည်ပြီးသိနေတယ်ဆိုရင်အဲ့ဒါဟာဒုက္ခကိစ္စကိုသိတာဖြစ်ခြင်းကြောင့်ဒိတ်ဒုက္ခနဲ့ကိစ္စရဲ့ဉာဏ်ရဲ့ပေါင်းလိုက်တော့ဒုက္ခကိုသိတဲ့ကိစ္စညာပဲဖြစ်ပါလေ။ယောဂီတို့ဒီလိုကိုယ်ကိုယ်ပြောပြခွဲခြားပြီးတော့ကြည့်လိုက်ပါ။ခန္ဓာကနေအစဉ်သဖြင့်ဖြစ်ခြင်းပြည့်ခြင်းမွေးခြင်းတည်ဖြစ်နေနေဆဲနေတဲ့သဘောတသက်ပဲ။ဒါနဲ့ဆက်ဆက်ပြီးတော့အတင်းတဲ့မရှိရဲ့မနေတော့ပြောခဲ့တဲ့စောစိတ်လေးကိုပြန်ပြီးတော့ကြည့်လိုက်ပါအောင်စောစိတ်လေးတွေကိုကြည့်လိုက်တဲ့အချိန်ကကြတော့စောစိတ်ရဲ့ကိစ္စကလည်းပဲဘလို့ဆောင်ရနေသလဲတွန်းထိုးလိုက်ပြက်သွားလိုက်တွန်းထိုးလိုက်ပြက်သွားလိုက်ဒီလိုဒါဘဝရဲ့မူရင်းစောစိတ်စောဝိညာဉ်ဆိုတာရှိမနေ့ကပြောခဲ့တဲ့ဘဝမနောစောမနောဆိုပြီးတော့ပြောခဲ့တဲ့အချိန်မှာစောမနောသည်နံတရားတို့ရဲ့အလုံးရဲ့အချုပ်အခြာဗဒနာနေရာကဖြစ်နေပါတယ်အဲ့ဒါကိုစေတနာလို့လည်းဆိုပါတယ်ကံလို့လည်းပြောပါတယ်သင်္ခါရလို့လည်းပဲအမည်ပေးပါတယ်အဲ့ဒီစောစိတ်ကနေပြီးတော့မှပုံရိပ်လေးတွေမနတိကာရကနေပြီးတော့ပုံရိပ်လေးတွေပေါ်ပြပေါ်တဲ့အခါကျတော့စိတ်ကစောစောလိုက်တဲ့ဆိုရင်လောဘပုံရိပ်လေးတွေပေါ်လာရင်လောဘစောစောဆိုပြီးတဲ့အချိန်ပုံရိပ်လေးတွေပျောက်သွားရင်လောဘစိတ်ကြီးတည်သွားပါလေသောတာပုံရိပ်လေးတွေပေါ်လာတဲ့အချိန်မှာသောတာစိတ်ဆိုတဲ့သောတာစောဟာစောနေပါလေ။အဲ့ဒီပုံရိပ်လေးတွေပျောက်သွားတဲ့အခါသောတာစိတ်ဆိုတာလည်းပြေးသွားပါလေ။တခါတည်းဟန်ကြတော့တောင်းစင်ရင်းမြဟိုးတွေးဒီတွေးတရားထိုင်တဲ့အခါတခုခုကိုပြီးပြင်းပြင်းမကြည့်တဲ့အချိန်မှာတောင်းစင်ရင်းမြအတွေးလေးတွေဝင်နေတာမောဟရဲ့အတွေးပါပဲ။အဲ့ဒါဟာမောဟဆိုဖြစ်နေခြင်းပဲအဲ့ဒီအချိန်မှာဝင်လေးနဲ့ထွက်လေးကိုတက်အောင်ရှူရှိပ်ပြီးတော့မှတ်လိုက်လို့ညံဝင်သွားတဲ့အချိန်မှာမောဟဆိုတွေတည်ဆုံးသွားပါပြီယောဂီတို့ ခါဒီယံကတော့အဲ့ဒီမှာအာယုံလေးတွေကနေပြီးတော့မှဘုရားကျောင်းဝန်စီတီပထိုးတွေပုံပေါ်လို့အလောဘဇောလေးတွေဖြစ်နေတဲ့အချိန်မှာလောဘအလောဘဇောကနေပြီးတော့အာယုံပေါ်ပြလိုက်တဲ့အချိန်မှာအလောဘဇောလေးတွေဖြစ်လာတယ်။ဒါပေမဲ့လို့အဲ့ဒီအတွေ့အာယုံလေးတွေကိုလည်းနည်းနည်းလှမ်းပြီးသိလိုက်အဲ့ဒီအချိန်မှာပျောက်ပြက်ပြီးတော့ကွယ်လွန်သေးဆုံးသွားပါပြီ။အလောဘဇောအဒုဇဇောအစရှိတဲ့အဲ့ဒီစောစိတ်တွေဟာလည်းပဲတစ်ခုပြီးတစ်ခုသိနေပါလေ။ထို့ပြင်မိမိတို့ရဲ့လမ်းသွားတဲ့အချိန်မှာခန္ဓာကိုယ်ကနေပြီးတော့ထိုင်ရကနေထထထထလိုက်တဲ့အချိန်မှာစောစိတ်ကတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတုံးထုံးလုံးဆောင်နေပါလေ။ခြားတဲ့အချိန်မှာခြားတဲ့စောဖြစ်သွားတယ်။ခြားလို့လမ်းလိုက်တဲ့အချိန်မှာချွာတဲ့စောလေးတွေတည်တည်ပြည့်စုံခဲ့ပါပြီ။လမ်းနဲ့စောပဲရှိပါတော့တယ်။လမ်းချင်တယ်ဆိုတဲ့စောပဲရှိပါတော့တယ်။လမ်းချင်တဲ့စောလည်းပဲအဲ့ဒီမှာအဲ့ဒီစောစိတ်ကလည်းပဲတစိုက်ပြီးတစိုက်တစိုက်ပြီးတစိုက်ပြည့်လို့ချလိုက်တဲ့အချိန်မှာတေချာလေးတွေကြည်လိုက်လမ်းနဲ့စောလေးတွေတည်ဆုံးသွားပါပြီ။လမ်းနဲ့စောလေးတွေတည်ဆုံးပြီဆိုတဲ့အချိန်ကကြမှာချတဲ့စောတွေမွေးဖွားတာပါ။ချတဲ့စောတွေဟာချိလိုက်တဲ့အချိန်ကျတော့ချိထောက်ကထိလိုက်တကွန်လုံးချိဘွားကနေငယ်ထိပ်အထိရှိန်ခနဲဆိုပြီးတော့တစ်ချက်လေးဖြစ်ဖြစ်လိုက်တာတော့စဉ္ညာလျှောက်ရင်းနဲ့တတိထားခြင်းသိနိုင်ပါလေ။ယောဂီတို့စောဆိုတာလည်းမမြင်ပါဘူး။ချိထောက်လမ်းနဲ့တလမ်းချင်းနောက်တလမ်းလမ်းလိုက်တဲ့ဆိုရင်ရှေ့တလမ်းကပြတ်သွားခဲ့ပါပြီ။ရှေ့တလမ်းလိုက်ရင်နောက်တလမ်းကပြတ်သွားသလိုရှေ့စောပြတ်သွားပြီးတော့နောက်စောကပေါ်လာတာဖြစ်ပါလေ။စကားလေးတလုံးတလုံးပြောလိုက်တဲ့အချိန်မှာပြောနေတဲ့စကားလုံးလေးတွေတလုံးပြီးတလုံးပြတ်သွား။စောစိတ်ကြောင့်ပြောနေရချင်းဖြစ်ပါလေ။စောစိတ်လေးတွေကနေပြီးတလုံးပေါ်တလုံးပြောက်။အဲ့ဒါဟာစောစိတ်ကဖန်တီးမှုကြောင့်ဖြစ်ပေါ်လာတဲ့အဖန်ဖြစ်ပါလေ။ပင်နေမှာစောစိတ်ကလည်းပဲတစ်ခုပြီးတစ်ခုပြက်ပြီးတစ်ခုဖြစ်တစ်ခုပြက်ပြီးတစ်ခုဖြစ်တာမွေးလိုက်သေးလိုက်ပဲပေါ့။ယောဂီတို့ခန္ဓာထဲမှာအခုပြောလာခဲ့တဲ့စကားလုံးတွေကိုခြုံပြီးတော့ကြည့်မယ်ဆိုရင်မွေးလိုက်သေးလိုက်ပဲပြောနေတာဖြစ်ပါလေ။မွေးခြင်းကိုသိခြင်းမွေးခြင်းနဲ့သိခြင်းကိုသိမှဘဝကိုနားလည်တယ်လို့ဆိုလို့ရပါလေ။ကိုယ်ဘဝကိုကိုနားလဲမှလွတ်လပ်အောင်နေတတ်ပါတယ်လွတ်လပ်အောင်နေတတ်ဖို့ဆိုတာလည်းပဲဉာဏ်အသိရှိမှနေတတ်တာဖြစ်တဲ့အတွက်ဉာဏ်အသိနဲ့အခုလိုကြည်လိုက်တယ်မရှိတော့ဘူးပျောက်ပြတ်သွားတယ်ဆိုရင်အော်အရှုခံလို့ဆိုရတဲ့ယုံနာနေတာမွေးပြီးသေးနေပါပေါ့လားသိရကြည့်ပါတယ်ယောဂီတို့တံ္မာရတစ်ချက်လုံးဝနေဒီလိုလဲမသိခဲ့ဒီလိုလဲပဲမပွားများမအားထုတ်ခဲ့တဲ့အတွက်ကြောင့်ဒုဒ္ဒတွေဟာတံ္မာရရင်ကျောင်းမှာဆုံးဆံမျောပြီးတော့မှလောဘနှိပ်စက်လဲခံလိုက်ရဒေါသနှိပ်စက်လဲခံလိုက်ရမောဟနှိပ်စက်လဲခံလိုက်ရမာနနှိပ်စက်သမျှလဲခံလိုက်ရဒိဋ္ဌိနှိပ်စက်သမျှလဲခံလိုက်ရဝိသိကိစ္ဆာနှိပ်စက်သမျှလဲခံလိုက်ရဘဝဒီအတိမမရှိဘူးဆိုရင်ကိလေသာတို့ရဲ့ထူထောင်နိုင်စမှုတာအစင်ထွားတော့ခံနေရပါတယ်ယောဂီတို့အဲ့ဒီကိလေသာတွေကခန္ဓာပေါ်မှာအစင်တစ်ဖြင့်မိကပ်ပြီးတော့နေတာဖြစ်တဲ့အတွက်ကြောင့်ခန္ဓာကိုမွေးခြင်းနဲ့ပေးခြင်းအလို့ခြေချက်လိုက်ရင်လောဘလည်းကတ်လို့မရပါဘူးဒေါသလည်းကတ်လို့မရပါဘူးမောဟလည်းကတ်လို့မရပါဘူးခန္ဓာတွင်းမှာညာအတိတွေအစဉ်ရှိနေမယ်ဆိုရင်လောဘဒေါသမောဟဟာဝင်ခွင့်မရပါဘူးကိလေသာတွေဟာရှင်းနေပါလေကိလေသာကိုအနတ်တလို့မရအောင်ဆိုတာယူယူရှုလို့မရပါဘူးမွေးခြင်းနဲ့တေးခြင်းစိတ်ပြည့်ညှိမွေလာအောင်ရှုမှရတာဖြစ်ပါလေအဲ့ဒီအချိန်မှကိုယ်စိတ်ထဲနဲ့စိတ်ကူးထဲမှာလည်းပဲအဲ့ဒီမှာအတွေးပုံရိပ်ဆိုတာတိတ်မပေါ်တော့ပါဘူးပါလို့လဲဆိုတဲ့အခါကျတော့မိခေရဲ့ရဲ့ညီရဲ့အပေါ်မှာရှင်ကောင်လေးတွေမနာရဲသလိုပဲနေတဲ့အယောင်ချင်းတူတဲ့နေတဲ့အယောင်ချင်းတူပေမဲ့လို့နေတဲ့အယောင်ချင်းဟာတတိတ်ဟာလည်းပဲအညီပဲမိခေဟာလည်းညီရဲ့ရဲ့ပါပဲသူတို့လည်းပဲတတိတ်အပေါ်မှာရှင်ကောင်လေးတွေခဏခဏလာပြီးတော့ချရရောက်ပြီးတော့မှစားတော့အညီရှိနေတဲ့အတွက်ကြောင့်ရင်ကောင်ကိုလက်ရခေါ်သလိုဖြစ်နေတာပါပဲ။ဒါကြောင့်အသက်တည့်ရဲ့အမိပေါ်မှာရင်ကောင်ကနေဝဲပြီးတော့မှအဲ့ဒီပေါ်မှာခဏခဏဝဲပြန်ပြီးတော့စားတော့ နားနေပါလေမိခဲကြီးကြီးမိမိရဲ့ရဲ့ကြတော့အရှင်ကောင်းတွေဘယ်ပဲရှင်ကောင်းမှမနားရဲပါဘူးပါဖြစ်လို့လဲဆိုရင်မိခဲဆိုတာဒုံကံနဲ့အားဖြစ်လို့ပါဒုံကံနဲ့အားရဲ့ပုံမှာရှင်ကောင်းကနေပြီးတော့လာရောက်ပြီးနားလိုက်မယ်ဆိုရင်အဲ့ဒီမှာအကုန်လုံးမိမိရဲ့အသက်ပြတ်ပြေသွားနိုင်ပါတယ်ထိုနည်းတူစွာပါပဲယောဂီတို့တဟဥပမာပဲမိမိတို့ရဲ့အတွင်းကံတမှာရှိနေတဲ့ကိလေသာအစိုးတအစိတအညီတတွေရှိနေမယ်ဆိုရင်အတွေးဆိုင်ဆိုတာခဏခဏဖြစ်ပေါ်နေမှာအမှန်ပဲအစိုးတအစိတရှိလို့ရှင်ကောင်လေးတွေအညီတရှိလို့ရှင်ကောင်လေးတွေနားနေသလိုကိလေသာအစိတရှိလို့အတွေးလေးတွေအမျိုးမျိုးပေါ်ပြီးတော့မှကိလေသာတွေအမျိုးမျိုးဖြစ်နေရတာပါယောဂီတို့ကိလေသာမှမရဟာအဲ့ဒီအတွေးတွေကဖြစ်ပေါ်နေခြင်းပဲဖြစ်ပါလေနိဝရဏဆိုတာလည်းပဲအဲ့ဒီအတွေးတွေကဖြစ်ပေါ်နေခြင်းဖြစ်ပါတန်ရောစင်ဆိုတာလည်းပဲအဲ့ဒီအတွေးတွေကဖြစ်ပေါ်နေခြင်းဖြစ်ပါလေတွေးဆိုတဲ့သဘောလေးဟာကိလေသာအစိုးတအစိတတွေကိုရှိနေလို့ထပ်ခအတွေးလေးတွေပေါ်ပေါ်နေခြင်းပဲဖြစ်ပါတယ်။တွေးရကနေလောဘဒေါသမောဟတွေဝင်ရောက်လာခြင်းပဲဖြစ်ပါတယ်။ယောဂီတို့ဒါဆိုလို့ရှိရင်မတွေးမိအောင်ဆိုမတွေးမိအောင်လုံးမကိလေသာကိုဖယ်လို့ရပါတယ်။မတွေးအောင်လုံးဖို့ဆိုတာလည်းပဲခန္ဓာအရှိကိုညာအတိနဲ့တစ်ထပ်သေးမိမိနေအောင်မိအောင်လေးတည်းမဟုတ်ပဲနဲ့မွေးလိုက်သေးလိုက်ဘောခန္ဓာဟာနှိမ့်စင်နေတဲ့သဘောပါလားလို့နားလဲတဲ့အထီးရှုကြည့်ရမှာဖြစ်တယ်။အဲ့ဒီအချိန်ကကြတော့မိမိရဲ့ဉာဏ်ပြီးမိမိရဲ့ခန္ဓာရဲ့ဉာဏ်သဘောတွေဟာမိခဲ့ရဲ့ရဲ့နဲ့အလားတူတူတာဖြစ်တဲ့အတွက်အာယုန်တွေကနေဘလို့မှချက်ရောက်နိုင်စွမ်းမရှိတော့ပါဘူး။ချက်ရောက်လာတဲ့အာယုန်လေးတွေကိုအတွေးလေးစိတ်ကိုတစ်ခါတည်းဒီအောက်ကညံမီးတောက်နေလောင်နေလိုက်တာဖြစ်ချင်းကြောင့်ပဲအာယုကိလေသာမှလာပြီးကတ်လို့မရပါဘူး။ယောဂီတို့ဒီနေ့အထာတိကြအောင်လောက်ကြည့်နေတဲ့ဆွမ်းအားရှိပြီဆိုတဲ့အချိန်ကကြမှာမိမိညာရင့်လို့ကိလေသာတွေတဖြည်းဖြည်းပေါင်းသွားမှဖြစ်ပါလေ။ဘဝသည်ကိလေသာတွေရှိနေလို့နှစ်သက်စရာလို့ထင်ပါလေ။လောကကြီးကကြိုစရာလို့ထင်ပါလေယောဂီတို့ရှင်စီဧကအမှားအပြင်ဒုက္ခသစ္စာသိတဲ့အတိညာနဲ့စူးစူးဆိတ်ဆိတ်ရှင်းရှင်းလင်းလင်းသိကြည့်ခန္ဓာရဲ့အရှိကိုညာအတိနဲ့တစ်ထပ်သိမိအောင်ကြည်ကြည်ကြည်ကြည်လိုက်တဲ့အချိန်မှာဘဝသည်နှိမ့်သက်စရာမဟုတ်ပါလောဘသည်ပျော်မွေ့စရာမဟုတ်ပါလောဘကြီးကအလွန်အလွန်ချောက်စရာကောင်းတယ်လို့ခန္ဓာကြီးကလည်းအလွန်အလွန်စိတ်ပျက်စရာကောင်းပါလေအဲ့ဒီအချိန်ကရောက်တဲ့အချိန်ကကြတော့ရှူရင်းရှူရင်းရှူရင်းကနေအာယုံနဲ့အတိဆိုတာနှစ်ခုကွဲပြားလာပါလေပဲပြောလာတဲ့အချိန်ကကြတော့ဒီခန္ဓာရဲ့သဘောတွေဟာအာယုန်နေအာယုန်မှန်မမြတ်ဟာနှိပ်စက်တဲ့သဘောပါလားအတိအတိမှန်မမြတ်ဟာနှိပ်စက်ခံနေရသဘောပါလားအတိလေးတွေတစ်ခုပေါ်လာတဲ့အချိန်နှိပ်စက်ပြန်ပြီလို့ဒီလိုရှုရတာဖြစ်ပါနောက်ထပ်အတိလေးတွေအာယုန်တစ်ခုပေါ်တဲ့အတိတစ်ခုပေါ်တဲ့အချိန်ကကြတော့နှိပ်စက်ခံရပြန်ပြီနှိပ်စက်ခံပြီဒီလိုရှုကြည့်ရပါအပန်ချကြတဲ့အကြောင်းအပန်အာယုံကိုလမ်းပြီးရှုလိုက်တဲ့အချိန်ကကြတော့ချာတိလေးတွေခါပန်အာယုံကနှိပ်စက်လို့ချာတိဆိုတာဖြစ်ပေါ်လာတယ်အဲ့ဒါနှိပ်စက်ခံတဲ့သဘောပဲယောဂီတို့နှိပ်စက်တတ်တဲ့တရားနဲ့နှိပ်စက်ခံတဲ့တရားဆိုတာနှစ်ခုရှိပါတယ်အာယုံကနှိပ်စက်တတ်တဲ့တရားကအတိကနှိပ်စက်ခံရတဲ့သဘောပါဒါဆိုရင်ယူယူလေးမဟုတ်တော့ပါဘူးနှိပ်စက်ခံပြီးဒီလိုရှုကြည့်ရပါတယ်ချားစိတ်လေးတွေပေါ်ရင်လည်းနှိပ်စက်ခံသည့်နာစိတ်လေးတွေပေါ်ရင်လည်းနှိပ်စက်ခံသည့်တလုံးရှုရပါလေတစ်ဆင့်တစ်ပတ်ပါပြီယောဂီတို့ဖြစ်ချင်းပြချင်းပြတည်တဲ့အတိမျိုးမဟုတ်တော့ပါဘူးနှိပ်စက်ခံတဲ့အတိဒီလိုဖြစ်သွားပါပြီနောက်တစ်ခုကအဲ့ဒီမှာနှကောင်းမှာအနာဝင်လာတဲ့အချိန်ကမှအဲ့ဒီဟာလည်းပဲနှိပ်စက်ခံပြီပဲခန္ဓာကိုယ်မှာတခုခုထိခိုက်လာထိခိုက်လာတဲ့အချိန်ကမှလည်းပဲအတိကိုနှိပ်စက်ခံပြီးဒီလိုရှုရတယ်။ဒီအာယုန်လေးတွေပေါ်လာတဲ့အချိန်ဒီစိတ်လေးတွေဟာလည်းနှိပ်စက်ခံပြီးဒီလိုရှုကြည့်ရပါလေ။အာယုန်ကနှိပ်စက်တတ်တဲ့သဘောအတိကနှိပ်စက်ခံရတဲ့သဘောအဲ့လိုရှုကြည့်ရင်နှိပ်စက်ခံပြီးနှိပ်စက်ခံပြီးနှိပ်စက်ခံပြီးနှိပ်စက်ခံပြီးလို့ရှုကြည့်ရင်ရှုကြည့်ရင်ရှုကြည့်ရင်ကနေဘလို့နှိပ်စက်နေတာလဲလို့ကြောင်းရှာလာပါတယ် တိချိနေရောက်တဲ့အခါကျတော့ဘလို့နှိမ့်ဆက်နေသလဲဆိုတဲ့အချိန်ကကျတော့အာယုန်တွေကပြုပြင်ခြင်းနဲ့နှိမ့်ဆက်တယ်။လောင်နဲ့ခြင်းနဲ့နှိမ့်ဆက်တယ်ဖောက်ပြန်ခြင်းနဲ့နှိမ့်ဆက်တာပါပဲ။တခုခုဖြစ်ပေါ်လာတဲ့ဖြစ်ပေါ်လာတဲ့အဲ့ဒါကပြုပြင်ခြင်းနဲ့နှိမ့်ဆက်နေတဲ့သဘော။ပြုပြင်လို့မှမကြသေးဘူး။ဖြည့်ဖြည့်လိုက်တာကလောင်နဲ့ခြင်းရဲ့သဘော။ဖြည့်ဖြည့်လို့ပြတ်သွားမှကအဲ့ဒါကဘာလဲဖောက်ပြန်သွားခြင်းသဘောပဲ။ဝိသောအကြောင်းနဲ့ပြောကြည့်မယ်ဆိုရင်မိမိတို့မနေ့မနေ့ကစားတော်ထားတဲ့အစာဟာရတွေဆိုတာဟာအဲ့ဒါပြုပြင်ပေးတာပါပဲ။ညရောက်တဲ့အခါကျတော့ခန္ဓာတွင်းထဲကနေပြီးတော့မှပါစကတည်ဆုံးပြီးတဲ့ကနေလောင်မြဲလိုက်တဲ့အတွက်ကြောင့်ထိုအဟာရတက်ပြီးအကုန်လုံးပုံဆုံးသွားခဲ့ပါပြီ။အဲ့လိုပုံဆုံးပျော့ပြတ်သွားတဲ့အချိန်မှာဒီနေ့ရောက်တဲ့အချိန်ကကျတော့တစ်ခါစားထိုးတဲ့သဘောမျိုးအနေအချင်းဆက်လက်ပြီးတော့မှပြုတင်တဲ့အနေအချင်းစားတော့ပေးရတာမှသိတယ်အလုံးစားတော့လိုက်တဲ့အချိန်မှာအတွင်းထဲမှာချိန်တဲ့အချိန်တင်းပါစကတည်ဆုံးပြီးရနေထိုအဟာရတွေကိုချိခဲချိခဲချိခဲနေပါလေအဲ့ဒီအချိန်မှာပျက်စီးပျက်စီးပျက်စီးသွားပါလေမိမိတို့ရဲ့ခန္ဓာအတွင်းမှာလည်းပဲတေချာလေးကြည့်လိုက်စိရဏတည်ဆုံးပြီးတဲ့အင်းကလောင်းနေပါလေမွေးလိုက်ဒေးလိုက်မွေးလိုက်ဒေးလိုက်ဒီလိုဖြစ်နေတာလောင်မြိုက်နေခြင်းသဘောကြောင့်ပေါ်လိုက်ပြောက်လိုက်မွေးလိုက်ဒေးလိုက်ဖြစ်ပေါ်လာလိုက်ပျက်စီးသွားလိုက်အဲ့လိုဖြစ်နေရပါတယ်အဲ့ဒါကဘာလဲဆိုစိရဏတည်သောပါပဲစိရဏတည်သောမင်းဆိုတာကခန္ဓာထဲမှာဥမင်းအောင်ရှင်းရအောင်ဖြစ်ပေါ်လာတဲ့အရာလေးတွေကိုခြေဖြဲခြေဖြဲခြေဖြဲပြလိုက်တာပါပဲရှိခဲ့လိုက်တဲ့အရာလေးတွေဟာလောင်မြိတ်လောင်မြိတ်လောင်မြိတ်သွားတယ်ပဲပေါ့အဲ့ဒါရှင်ပြုပြင်လိုက်လောင်မြိတ်လိုက်ပြည့်စည်သွားလိုက်ပြုပြင်လိုက်လောင်မြိတ်လိုက်ပြည့်စည်သွားလိုက်ဒါပဲရှိတာပါပဲယောဂီတို့လောင်မြိတ်တာကိုလည်းသိအောင်လုပ်ရမယ်ချိန်ဖြစ်နေတာကိုလည်းမြင်အောင်ကြည့်ရမယ်ပြည့်စည်သွားတာကိုလည်းသိအောင်လုပ်ရမယ်ဩခန္ဓာကြီးတိသဘောဟာတက်တဲ့နှိပ်စက်ခံနေရတဲ့သဘောပါလားပြုပြင်ခြင်းနဲ့နှိပ်စက်ခံရတယ်လောင်မြိတ်ခြင်းနဲ့နှိပ်စက်ခံရတယ်ဖောက်ပြန်ခြင်းနဲ့နှိပ်စက်ခံရတဲ့ဘဝဘဝတစ်ခုလုံးတည်နှိပ်စက်တက်တဲ့သဘောနဲ့အနှိပ်စက်ခံရခြင်းဆိုတဲ့သဘောနှစ်ခုပဲရှိပါပေါ့လားတဆူရင်နဲ့တက်ဆရာလည်းမဟုတ်ကျင်းနှဆရာလည်းမဟုတ်ပျော်မွေ့ဆရာလည်းမဟုတ်စင်စစ်ဧကအမအဖြစ်မရချင်းစရာလောဘလိုက်ချင်းစရာရှုံမုန်းစရာညှိငွေစရာဘဝဆိုတာဟာမရချင်းစရာမရှိပါလားရှိနေသေးသမျှတော့အနှိမ့်ဆက်ခံနေရဥမပါလားကိလေသာထောင်းထူနှိမ့်ဆက်လဲခံလိုက်ရခန္ဓာကနေပြီးတော့မှခန္ဓာ၅ပါးရဲ့နှိမ့်ဆက်ထောင်းထူမှုလည်းပဲခံရတယ်အနှိမ့်ဆက်ခံရတဲ့ဘဝတသိပါလားလို့မိမိအတိဉဏ်ထဲမှာဒီကဲ့သို့ဝင်လာအောင်မိမိတို့အနေနဲ့ဒီလိုသိနေမယ်ဆိုရင်အတိဉဏ်လေးရှင်းလာခွင့်ရှိပါလေအတိဉဏ်လေးရှင်းလင်းတဲ့အချိန်ကကြတော့ရင်ကောင်လေးတွေကနေပြီးတော့မှမိမိခက်ခဲအပေါ်မှာလာမဝဲနိုင်တော့သလိုအာယုံလေးတွေလည်းကင်းရှင်းပြီးတော့အတွေးလေးတွေကင်းရှင်းပြီးတော့အရှိနဲ့အတိတိတထထဲတထထဲတထထဲမိမိပါလိမ့်မယ်မိလာတဲ့တထထဲသောအရာဒီမွေးလိုက်ပေလိုက်နှိမ့်ဆက်တတ်တဲ့သဘောနှိမ့်ဆက်ခံနေရတဲ့သဘောလို့တခုခုရှုကြည့်ရမှာဖြစ်ပါလေယောဂီတို့ထို့အထိမရှုသင့်နိုင်သေးရင်မွေးလိုက်ပေလိုက်နှစ်ခုအဲ့ဒီတခုရင်လဲရှုရမှာဖြစ်တယ်။သူမဟုတ်ရင်လဲနှိမ့်ဆက်ခံပြီးနှိမ့်ဆက်ခံပြီးနှိမ့်ဆက်ခံပြီးဒီလိုရင်လဲရှုရမှာဖြစ်ပါတယ်။မိမိရဲ့ဉာဏ်ပြရရာထိုအတိုင်းပဲဆက်လက်ပြီးတော့တစ္ဆာဉာဏ်ပြပြပြင်းပြင်းရရှိရေးအတွက်အခုပြောခဲ့တဲ့အတိုင်းပဲခန္ဓာကိုယ်ယုံမုံကြီးငွေလာအောင်ဆက်လက်ပြီးတော့ชูบัวอาทมชาบาสู